COVID-19 ကရောဂါကာလမှာမြန်မာခီးသွားလုပ်ငန်းထိခိုက်ခဲ့ရမှာဒီနှစ်ဝက်အတွင်း60ရာခိုင်နှုန်းကျဆင်းသွားတဲ့အကြောင်းပြောပြပါမယ်ကျွန်မကတော့စုစုပါကရောဂါကြောင့်ပြည်တွင်းပြည်ပသွားလာလှုပ်ရှားမှုတွေကန့်သက်ထားရချိန်မှာခီးသွားလုပ်ငန်းတွေတိတိတတ်တတ်အထိနာခဲ့သလိုနောက်ထပ်ဆက်လက်ကျဆင်းနိုင်သေးတယ်လို့လည်းခန့်မှန်းနေပါတယ်ကရောဂါကြောင့်ဒီနှစ်ရဲ့ပထမ6လအတွင်းခီးသွားအရေအတွက်ဟာအရေနှစ်ကထက်60ရာခိုင်နှုန်းလောက်လျော့သွားတယ်လို့လည်းမြန်မာနိုင်ငံဟိုတယ်နဲ့ခီးသွားညွှန်ကြားမှုဦးစီးဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဦးအောင်အေးဟန်က VOE ကိုပြောပါတယ
်ပြီးကြတဲ့ဟို2019 January to June လာလဲတဲ့ဧည့်သည်ရေအတွက်နဲ့2020 January to June လာလဲတဲ့ဧည့်သည်ရေအတွက်နိုင်ရှင်နိုင်60ရာခိုင်နှုန်းကျပါပြီဒါတောင်မှဘာကြောင့်လဲဆိုတော့2020မှာ January February March ဒီ COVID မပြတ်နှံ့ခင်မှာလာတဲ့ဧည့်သည်၃လသာလောက်လေးရှိနေလို့ဒါလည်းဒီ60ရာခိုင်နှုန်းလျော့တယ်လို့ပြောလို့ရတာပေါ့နော်ဒီ COVID ကာလကြီးညာရဲ့နောက်ပိုင်းဆိုပြီးပါကြီးသွားရတဲ့ဟာ0ပဲလေအဲ့လို့ဆိုတော့နှစ်ကုန်အထိဆိုကျွန်တော်တို့မှတ်လာတာ60ရာခိုင်နှုန်းနဲ့အထက်ပဲ
မကြာသေးခင်နှစ်တွေကဆလာအရှိန်ရလာခဲ့တဲ့မြန်မာနိုင်ငံကခီးသွွားလုပ်ငန်းတွေဒီနှစ်မှာမမျှော်လင့်ပဲကတ်ရောဂါကြောင့်ထိခိုက်မှုတွေကြုံနေရတာပါအခုလိုခီးသွွားလုပ်ငန်းတွေမှာအကြီးအကျယ်ထိခိုက်မှုတွေကြုံနေရချိန်မှာတတရာရဖို့လုပ်ငန်းတွေပြန်စားနိုင်ရေးလုပ်ငန်းရှင်တွေဘက်ကလည်းလိုလားနေကြပါတယ်အထူးသဖြင့်ပြပခီးသွွားတွေမလာနိုင်သေးတဲ့အချိန်မျိုးမှာပြည်တွင်းကခီးသွွားတွေကိုစနစ်တကျခွင့်ပြုပေးနိုင်အောင်တာဝန်ရှိသူတွေအနေနဲ့ပြင်ဆင်မှုလိုတယ်လို့လည်းမြန်မာနိုင်ငံခီးသွွားလုပ်ငန်းကော်မတီရဲ့တသက်ပညာရှင်ဦးသက်လွင်တို့က VOA ကိုပြောပါတယ
်။တယောက်ကအော်ဒါထွက်လိုက်တယ်။ဟိုဘုရားတွေဇေဒီတွေပရီတွေဟိုချက်ရှိသွားလို့ရတယ်။အဲ့အချိန်မှာတယောက်ကကြတော့ဟာမရတော့ဘူးဆိုစင်ထရယ်ဂါဗာမင့်ကပြန်ထုတ်လိုက်တယ်။အဲ့ဒီခါမှာဟိုနည်းနည်းဟသွားတာလေးတွေလွဲသွားတာလေးရှိတာပေါ့နော်အဲ့တော့ဒီလိုတွေမဖြစ်အောင်ကျွန်တော်တို့ကအခုချိန်မှာဘိုးကော်မတီရဲ့ကမန်းကအဓိကပဲဒါပေမဲ့အဲ့ချိန်မှာဟိုအထက်ကိုတင်ပြထားတယ်ဆိုရင်လည်းဒါချိန်နဲ့တပြေးညီပေါ့ yes or no ကိုကြိုပြောနိုင်မယ်ဆိုကောင်းပါပဲနော်နောက်ချက်ကကျွန်တော်တို့ပိတ်ရက်တွေများတာလည်းပါတာပေါ့နော်အဲ့ချိန်မှာကျွန်တော်တို့ကဒီဟိုပေါ့ဟိုပိတ်ရက်ကိုလည်းဒါကျွန်တော်တို့ကဟိုကြိုကြညာမယ်။နောက်အဲ့ဒီရက်ဒီမှာလဲကြိုရင်ပြင်ဆင်မှုတွေကိုခုနလိုလုပ်မယ်ဆိုရင်တော့ဟိုသွားတဲ့လူတွေတွေလည်းသွားကြိုနဲ့မယ်။ဒီအတွက်ပြင်ဆင်ရတဲ့ဟို service provider တွေအတွက်လည်းဆုံးရှုံးမှုတွေနည်းသွားမယ်လို့ထင်ပါတယ်
။ပြပခီးသွားတွေကိုဝင်ဝင်မပြူတာအပါအဝင်ကတ်ရောဂါကာကွယ်ရေးအတွက်ကန့်သက်ထိန်းချုပ်တဲ့အစီအစဉ်တွေကိုတော့မြန်မာအစိုးရကဒီလကုန်အထိသက်တမ်းတိုးထားပါတယ်။ဒါကြောင့်လဲလက်တလုံးမှာပြပခီးသွားတွေကိုအားထားနိုင်တဲ့အခြေအနေမှမရှိပါဘူး။COVID-19 ကရောဂါကူးစက်မှုတွေချက်ချက်ပြည့်ပြည့်မတွေ့ရပေမဲ့မြန်မာနိုင်ငံရဲ့စီးပွားရေးအပေါ်ကြီးမားတဲ့တက်ရောက်မှုတွေရှိနိုင်ကြောင်းအပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့ကလည်းပြီးခဲ့တဲ့လဆန်းကပဲသတိပေးထားပါတယ်။ကုလသမဂ္ဂရဲ့မကြာသေးခင်ကအစီရင်ခံစာမှာလည်းမြန်မာနိုင်ငံအပါအဝင်အရှိတောင်အရှာ17နိုင်ငံမှာကရောဂါကြောင့်စီးပွားရေးလူမှုရေးရိုက်ခတ်မှုတွေကြုံရနိုင်ကြောင်းဖော်ပြခဲ့ပါတယ်။ကျွန်မစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။